မေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့တောက်ကြနေကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာတွေ့ဆုံပြီးအထူးသဖြင့်တင်းမာမှုတွေရှိနေချိန်မှာနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းကိုဆက်ဖွင့်ထားဖို့ကအရေးကြီးကြောင်းဆွေးနွေးပြောဆိုခဲ့ပါတယ်။ဒေသဆိုင်ရာနဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့တာယာဝါပြောရေးအတွေ့ထိုင်ဝမ်ရေးလက်ကျငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုတည်တံ့အောင်လှုပ်ထားနိုင်ဖို့ဟာလွန်စွာမှအရေးကြီးတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနက်ပရိုက်ကအဲ့ဒီတွေ့ဆုံပွဲပြီးနောက်ပိုင်းမှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်ဝမ်ကိုတရုတ်ကကျူးကျော်ရင်အမေရိကန်ကထိုင်ဝမ်ဘက်ကနေဝင်ရောက်ခုညီခုခံသွားမယ်လို့လွန်ခဲ့တဲ့လပိုင်းအနည်းငယ်ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကတိပြုပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်အကြားတင်းမာမှုတွေကပုံမပြင်းထန်လာခဲ့ပါတယ်။တရုတ်ကထိုင်ဝမ်ဟာတရုတ်ပိုင်နယ်မြေဖြစ်တယ်လို့ကြွေးကြော်ထားပါတယ်။ဒါအပြင်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်ခဲ့တာကိုတရုတ်ကပြည်တွင်းရေးဝင်ရောက်ဆွတ်ဖက်တယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်။ဒါအပြင်ထိုင်ဝမ်ကိုမမျှော်လင့်ဘဲဝင်ရောက်တိုက်ခိုက်ခဲ့မယ်ဆိုရင်ထိုင်ဝမ်ဘက်ကနေအမေရိကန်တပ်တွေပါဝင်ခုခံကာကွယ်သွားနိုင်တယ်လို့ဒီရက်သက်တပတ်အစောပိုင်းကမေးမြန်းခန်းတစ်ခုမှာသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။